NLD ပါတီအစိုးရတာဝန်ယူလာတာတစ်နှစ်ကျော်ကာလအတွင်းနိုင်ငံပေါ်မူဝါဒနဲ့စီမံခန့်ခွဲမှုအားနည်းမှုတွေရှိနေတယ်လို့စီးပွားရေးနဲ့ကုန်သွယ်ရေးပိုင်းမှာတိုးတက်လာမှုမရှိဘူးလို့တချိန်ကအာဏာကိုင်ခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဝေဖန်နေပါတယ်။အများပြည်သူရဲ့လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးပိုင်းမှာအားနည်းချက်တွေရှိနေတယ်လို့ကြံ့ခိုင်ရေးပါတီကထောက်ပြပါတယ်။ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးနဲ့ VOA သတင်းတော်မမေခတွဲဆုံမင်းမြန်ချက်ဒုတိယပိုင်းထဲမှာဦးတန်းထေးကအခုလိုစပြောပါတယ်ရှင်။
လက်ရှိအနာပါတီအစိုးရဖြစ်လာတဲ့တနေ့ကြော်တော့ပါပါတီအနာရလာအောင်အစိုးရဖွဲ့နိုင်အောင်ပြည်သူလူထုကမဲပေးလိုက်တာအာဒီလူတွေတက်လာရင်တော့တို့လိုချင်တဲ့အကောင့်တွေတော့ဖြစ်လာတော့မှာပဲစီးပွားရေးတွေပြည်လည်လာတော့မယ်ဟဲ့လားလူ့အခွင့်အရေးတွေတိုးပြီးရလာလိမ့်မယ်ဒီမိုကရေစီတွေရှင်သန်လာလိမ့်မယ်ဒီလိုအမျှော်လင့်ကြီးမျှော်လင့်နေကြတယ်လေကျွန်တော်ဆိုရင်ဒီလောက်အကြာကြီးအတိုက်ခံလုပ်ထားတော့အကယ်၍ဟဲ့လားဒီကောက်ဘွေးရက်လက်ကြောင့်အနိုင်ရှုံးတစ်ခုခုများဖြစ်လာခဲ့လို့ရှင်အစင်းနဲ့ကောက်လုတ်ဖို့စီမံချက်တွေပလန်တွေအကုန်လုံးဟာအသင့် ready made ရှိထားပြီးသားလို့ကျွန်တော်ထင်ခဲ့တာဒါပေမဲ့ဒီတစ်နှစ်ကျော်ကာလတော့မကြည့်လိုက်တဲ့အခါကျတော့ဩ25နှစ်တိတိဒါတွေလုတ်ခဲ့တာအာနာရဖို့အတွက်ပဲအဓိကထားပါလားတကယ်အုပ်ချုပ်ရေးထဲထဲဝင်ဝင်ကိုလုတ်ကြရတော့မယ်ဆိုတဲ့အချိန်မှာအသင့်ဖြစ်အောင်ဘာစီမံမှုမှမရှိပါလားလို့တော့တွေ့တယ်ကျွန်တော်တို့မဟုတ်ဒါတော့ပြည်သူလူထုအကုန်လုံးတို့သိနေပါသိပါလိမ့်မယ်still controversial ဖြစ်နေတဲ့ issue အများကြီးရှိပါတယ်။ခုနမန်တိုင်း3ရက်နဲ့ပါတီနဲ့အဲ့ဒါကြလည်းပဲတွေးရောရှက်တယ်ဖြစ်နေတာတွေ့တယ်။တကယ်တော့အခြေခံဥပဒေကိုကြမ်းခဲ့သူကင်ပြီးတော့ဒါယူကင်ပြီးသစ္စာပြုပြီးတော့ဝင်လာတဲ့ပုံကိုရာဒီဥပဒေကိုလေးစားလိုက်တာကိုတောင်းရှိတယ်။မပြေမချင်းအစားထိုးနိုင်မချင်းအာနာဒီတရွေ့ကာလပတ်လုံးဟာအဲ့ဒီဟာကိုဖောက်ဖျက်လို့မရဘူး။ဖောက်ဖျက်ဥပဒေဖောက်ဖျက်တာပဲ။ခုနလိုခလားပြောင်းကြခင်တဲ့ဖွံ့ဖြိုးရေးပါတီကိုအချိန်တော့ငွေကြေးကိစ္စတွေနိုင်ငံပိုင်ကိစ္စတွေလက်ညှိုးထိုးနေတဲ့အချိန်မှာဒီနေ့ရွက်ကောက်ပွဲကလာကြီးတားမြစ်ထားတဲ့အချိန်မှာကိုနိုင်ငံပိုင်မီဒီယာကနေပြီးတော့ပါတီလိုင်းကြီးကိုထောင်ပြီးတော့ TV ကနေမင်းကောင်းပြောသွားတာတတ်မှတ်ထားတဲ့ဥပဒေစီမံစည်းကမ်းတွေနဲ့ညီညွတ်ရလားပြောစရာကြီးအများကြီးပဲ
အဲ့တော့လက်ရှိလူမှုရေးကဏ္ဍပိုင်းမှာကော
လူမှုရေးလို့ပြောရင်အကျိုးဝင်တယ်အများကြီးပဲဒီမှာကျန်းမာရေးလည်းပါတယ်ပညာရေးလည်းပါတယ်ဟုတ်လားအဲ့ဒီ issue အများကြီးဟာမေးရင်ကျွန်တော်တဦးချင်းနေနဲ့ပြောရရင်ကျွန်တော်တို့ရဲ့မြန်မာ value တွေဟာစနစ်တကျဖြိုချဖျက်ဆီးခြင်းတောင်ခံရပြီလားလို့တန်တရားဝင်လောက်တဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တင်ပြချင်ပါခလေးတွေရဲ့ပညာရေးမှာဒီနေ့အမျိုးမျိုးလက်တက်ဆန်းနေတဲ့ကိစ္စတွေရှိတယ်ခလေးတွေရဲ့မကျွေးမဖြစ်သေးတဲ့ level မှာဒီလိမ်မှုကိစ္စတွေပညာပေးဖို့ဆိုတာမြမယဉ်ကျေးမှုနဲ့ဟလာကျွန်တော်တို့ရဲ့အစဉ်အလာလက်ခံထားတဲ့ကိုယ်ရင်းနေနဲ့ဒလိထုံတန်းနေနဲ့တိတ်သဟဇတ်မဖြစ်သေးတဲ့ကိစ္စတွေကိုလောက်ဖို့ဒီနေ့စိုင်းပြင်းနေရရှိတယ်။ဘာဖြစ်လို့ဒီလောက်အရေးတကြီးလောက်ဖို့လိုနေသလဲ။ဘာအတွက်လဲ။ဒီနေ့ဘာတွေကိုကျွန်တော်တို့ကပုံလူကူးပြီးတော့လိုက်လုပ်ဖို့အကြောင်းရှိတယ်လဲ။ဘာရည်ရွယ်ချက်နဲ့လုပ်ကြလဲ။ပြန်ပြီးတော့ကျွန်တော်တို့ဝေဖန်ဆန်းစစ်ဖို့ဒီတိုင်းပြည်ရဲ့ဒီနေ့အခြေအနေဟာမြေကြီးတိုက်စားပြီးတော့တီအီပြုံနေတဲ့ကမ်းမမှာရပ်နေတဲ့လူတို့ဖြစ်နေတယ်။လူတွေရဲ့နေတတူကလုံခြုံရင်းလဲပါအဲ့ဒီလုံညုံကြီးတစ်နှစ်ကျော်ကာလအတွင်းမှာကောင်းလာသလားဆိုးလာသလားလူတိုင်းသိနေတဲ့ကိစ္စပါပြည်သူလူထုကြားတဲ့ဒီနေ့ရောက်လာတဲ့မျက်နှာစိမ်းနေတဲ့ကိစ္စဟာအရေးကြီးကင်တွေရမယ်အမျိုးသားရေးတာဝန်တရားဖြစ်နေပြီဖြစ်နေပြီချင်းချောက်မှုကြီးဖြစ်နေပြီဒါကိုကာကွယ်ဖို့ဟာအခုချက်ချင်းလုံမရနိုင်ငံသားမဟုတ်သောပုဂ္ဂိုလ်များအလျင်အမြန်ရောက်လာတဲ့နဲ့ပတ်သက်လို့လည်းပဲကျွန်တော်တို့ရှိပြီးသားအေဒီဒူဥပဒေကိုရဲတဲ့နဲ့ကင်လေ
နောက်ဆုံးအနေနဲ့စီးပွားရေးဖိုင်းနဲ့ပတ်သက်ပြီးတော့ဘာများပြောချင်လဲရှင်
အစီအစဉ်ပြောလို့ရှိရင်ခင်ဗျာပြီးခဲ့တဲ့ကျွန်တော်တို့အစိုးရကာလမှာကျွန်တော်တို့ရဲ့ GDP growth rate က 3.3% တနည်းအတွင်းမှာ 6.5 လား 5 လားအဲ့လိုပြောင်းကြသွားပြီဒီနေ့ကုန်သွယ်မှု balance ကိုကြည့်လို့ရှိရင်2023ကတန်90ကျော်ပဲ trade deficit ဖြစ်တယ်အခု9500ကျော်တယ်စီးပွားရေးကိုတကယ်နားလည်ပြီးတော့တကယ်ကိုမူဝါဒတွေပြတ်ပြတ်သားသားချပြီးလုပ်မှအချိန်ကာလတစ်ခုမှာချင်းပြရသေးတယ်အဲ့ဒါကိုဒီနေ့ကိုထင်တဲ့ဟလာစိတ်ခံစားချင်တဲ့ဟိုကဖြတ်လိုက်ဒီကရပ်လိုက်တွားလို့ရင်ဒီဒဏ်ကတိုက်ပြရပခံမှာစိတ်ထင်ရဟိုကရက်ဒီဟာရက်အာနာပိုင်ကအာနာရှိတိုင်းလုတ်တဲ့ဥစ္စာတွေဟို trust ပျောက်ဆုံးသွားတာဒီအချင်းနှစ်ပေါင်းများစွာပြန်တည်ဆောက်ယူရလိမ့်မယ်ဒီဒဏ်ကိုဒီနေ့လူတွေခံရလိမ့်မယ်